ရဲဘော်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တဲ့အကြောင်းအရာကိုတော်လှန်ရေးနေလွန်အတွေးများလို့ပဲကောင်းစဉ်တက်လိုက်ပါတယ်မလ29ရက်နေ့ဟာအစဉ်လာအဖြစ်ဗမာတော်လှန်ရေးနေ့လို့ကျွန်တော်တို့တည်မှတ်ထားကြပါတယ်ဒါပေမဲ့ကျွန်တော်တို့ကတော်လှန်ရေးနေ့လို့ပြောလိုက်မိရင်ကျွန်တော်တို့ရဲ့သားရွယ်မြေးရွယ်လူငယ်လေးတွေကမျက်စိလည်သွားကြပါတယ်သူတို့ကဒီနေ့ကိုတက်မတော်နေ့ရဲ့လို့သာတိမှတ်လာခဲ့ကြရှာတာကိုအာနာရှင်ခေတ်မှာမွေးဖွားကြည့်ပြင်းလာခဲ့ကြရှာတဲ့ကလေးတွေကတော်လန်ရေးနေ့ကိုမသိကြတော့ပါဘူးပုန်နေဝင်းကသူ့လက်ထက်မှာတော်လန်ရေးနေ့ကိုဗမာတက်မတော်နေ့ရဲ့လို့ပြောင်းလဲသတ်မှတ်ခဲ့တာကိုတကယ်တော့တက်မတော်နေ့ဆိုတာလေရှိတင်တာပါပဲဗမာတက်မတော်ရဲ့လို့ဖွဲ့စည်းတည်ထောင်ခဲ့တာကထိုင်းနိုင်ငံဥထုံးဖေးအိမ်မှာတဲ့ဝန်ဆန်းတို့ဘုန်နေဝင်းတို့တွေလက်မောင်းသွေးဖောက်ပြီးသွေးတောက်တစ္ဆာဆိုကတမတော်နေ့ကိုဖွဲ့စည်းခဲ့ကြပါတဲ့အဲ့ဒီနေ့သာတမတော်နေ့အဖြစ်ထိုက်ဆုံးနေ့ပါတော်လိုင်းရင်နေ့ရဲ့လို့သတ်မှတ်ပြီးတာနေ့ကိုပြင်ဆင်တာမျိုးမလုပ်သင့်ဘူးလို့ယူဆပါတယ်မလ29ရက်နေ့ဆိုတာကတမတော်တစ်ခုတည်းနဲ့သက်ဆိုင်တာမှမဟုတ်ပါပဲကလားဗမာတပီလုံးစီယုံအောင်ကြွတော်လန်ခဲ့ကြတာလေဖြစ်ဆန့်ကျင်ရေးပြည်သူလွတ်လပ်ရေးအဖွဲ့ချုပ်ခေါ်ဖဆပလာအဖွဲ့ချုပ်ကြီးမှာတက်မတော်လဲပါပါတယ်ပြည်သူရေတော်ဘုတ်ပါတီကွန်မြူနစ်ပါတီနဲ့တိုင်းရင်းသားအဖွဲ့အစည်းတွေလဲပါခဲ့တယ်လေဖဆပလာအဖွဲ့ချုပ်ကြီးဖွဲ့စည်းပုံတမိုင်းကြောင်းကိုလဲနေနေလေးအသေးစိတ်ပြန်ကြည့်ပါဦး1944ခုအောက်ကုလထဲမှာဘုံဆန်းကပကိုးရှိဘူကျော်စောရဲ့အိမ်ကိုသွားတယ်ဘူကျော်စောကိုတာဝန်ပေးပြီးတခင်ဆိုးကိုရှာဖွေခေါ်ယူဆိုတယ်ဘူကျော်စောရဲ့အိမ်ပေါ်မှာပဲဖဆပလာတရေတီခဲ့ပါတယ်။စည်ရတာဝန်ကဘူအောင်ဆန်းနိုင်ငံရေးတာဝန်ကကွန်မြူနစ်ခေါင်းဆောင်တခင်ဆိုးနိုင်ငံခြားဆက်သွယ်ရေးတာဝန်ကကွန်မြူနစ်ခေါင်းဆောင်တခင်တန်းထွန်းတခင်တန်းထွန်းကလည်းကွန်မြူနစ်တခင်သိမ့်ဖေခေါ်ဦးသိမ့်ဖေမြင့်ကိုအိန္ဒိယလွတ်ပြီးမဟာမိတ်ခေါ်အင်္ဂလိပ်အမေရိကန်စစ်တပ်နဲ့ဆက်သွယ်စီပါတယ်။တခင်သိမ့်ဖေရဲ့နိုင်ငံရေးသဘောတရားတင်နန်းကိုလည်းတက်စီပါတယ်။ပထမတင်နန်း33ယောက်ကိုဆေလွှတ်လိုက်တာပါနောက်အခါသမရာကြီးမန်းဝင်းမောင်ဒေဒီဘုံအောင်မောင်ပမောက်ခကျော်ဦးကျော်ရင်ကာနေချစ်ကောင်းစတဲ့ရှင်ရှားသူတွေဖြစ်လာပါတယ်လေဒီတပ်သားတွေကိုလက်နဲ့နဲ့တကွဗမာပြည်ထဲကိုပြန်ချပေးပြီးဖက်စစ်တော်လိုင်းတပ်သားတွေနဲ့ပေါင်းစည်းပေးခဲ့ပါတယ်ဒါတမိုင်းမှာဒီတမိုင်းမှာကွန်မြူနတီတွေကများနေတယ်လေဒါကြောင့်ဘုံနေဝင်းကတိုက်ပြီးစိတ်မကြည်ခဲ့ဘူးဒီလိုနဲ့တော်လန်ရေးသမိုင်းနဲ့တော်လန်ရေးနာမည်တွေကိုမိမ့်မိန်ပြောက်ခွဲအောင်ကြိုးစားလာခဲ့ပါတော့တယ်။ဒီနေ့ခေတ်မှာဆိုရင်တော့ပြည်သူကိုယ်စားလှယ်တွေကလွတ်တော်မှာတင်ပြပြီးတော်လန်ရေးတွေကိုပြန်လဲထော်ထုတ်တင်ကြောင်းတတိယစကားအဖြစ်ပြောကြားလိုက်ရှင်ပါတယ်ခင်ဗျာ။ကျွန်တော်မောင်စွမ်းကြီးပါ။